Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ22ရက်စနေနေ့ညနေ6:00 to 9:00အစီအစဉ်တွေကို92.19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားပေါင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုဒေါခင်စိုးဝင်းနဲ့အထူးကြေညာပေးသွားမှာဖြစ်ပါတယ်။အင်မီတော်ပြန်ကြားရေးရာရှိသစ်ကိုထောက်ကြောင်နေကခန့်လိုက်ပြီးတော့လက်ရှိအင်မီတော်ပြောခွင့်ရပုဂ္ဂိုလ်ရှွန်စပိုက်ဆာယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ဘက်ကလေကြောင်းကနေမာပြီးတိုက်ခိုက်ခဲ့လို့အာဖဂန်စစ်သား15ဦးထပ်မံနေတည်ဆုံသွားပါတယ်။အီရန်နိုင်ငံမှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်မလွတ်ပေးဘူးဆိုရင်နောက်ထပ်တန်ခါပိတ်ဆို့မှုတစ်တွေလုပ်သွားမှာဖြစ်တယ်လို့အမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့ညနေမှာတော့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်ထုတ်ပြန်ခြင်းနဲ့မြန်မာအစိုးရရဲ့ပြန်လည်တုတ်ပြန်ကြေညာချက်အပေါ်အမြင်သဘောထားတွေနဲ့ပတ်သက်လို့နားဆင်ရမှာကတော့
တချို့အချက်လက်တွေကိုမကျေနပ်ဘူးဆိုလို့ရှိရင်ဒါပူပေါင်းလို့ဆောင်တဲ့နီလန်းကိုပို့ပို့ပြီးရှာဖွေဖို့လိုအပ်ပါတယ်။ဒါတော့မစ်ဆီယန်ဟီလီဘက်ကပြောကြားတဲ့တချို့အချက်တွေကလည်းမှန်တယ်လို့မှန်ပါတယ်။ဒါကတော့အရင်လိုပဲသွားလာခွင့်မရတဲ့ကိစ္စမျိုးရှိတယ်လို့ဒီ
ညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာဖြစ်ပါတယ်။ပြည်စုံကနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအကြောင်းနဲ့အမေရိကန်ပြည်ထောင်စုအတွင်းသတင်းလွတ်လပ်ခွင့်ဆိုင်ရာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါရိုက်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတအင်မီရောရဲ့ပြန်ကြားရေးအရာရှိသစ်ကိုတောက်ကြနေကခန့်လိုက်ပြီးတော့လက်ရှိအင်မီရောပြောခွင့်ရပုဂ္ဂိုလ်ရှွန်စပိုက်ဆာကတော့ယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်ထရမ့်ကဗန်နာငွေကြီးဆိုင်ရာလုပ်ငန်းတွေအစုရှယ်ယာလုပ်ငန်းတွေရဲ့မန်နေဂျာဟောင်းဖြစ်တဲ့အန်ထိုနီကာရမူချီကိုပြန်ကြားရေးအရာရှိဖြစ်တောင်းပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်လက်ရှိအင်မီရောပြောခွင့်ရဖြစ်လုပ်ဆောင်နေတဲ့ရှွန်စပိုက်ဆာဟာလာမယ့်လကစတင်ပြီးတော့ယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့စာတင်လိုက်ပါတယ်။သူ့အနေနဲ့သမ္မတဒေါ်ထရမ့်နဲ့အမေရိကန်ပြည်ထောင်စုအတွက်တောင်းပန်ထမ်းဆောင်ပေးခဲ့ရတဲ့အတွက်ဂုဏ်ယူတယ်လို့ Mr. Spicer ကသူ့ရဲ့ Twitter စာမျက်နှာကနေပြောကြားလိုက်ပါတယ်။အခုသတင်းပတ်တွေအတွင်းအင်မီတော်သတင်းစာရှင်းလင်းပွဲတွေမှာပြန်ကြားရေးတောင်းပန်ယူနေတဲ့ Sarah Huckabee Sanders ကို Sean Spicer နေရာမှာအင်မီတော်ပြောခွင့်ရအဖြစ်နဲ့ခန့်အပ်လိုက်တယ်လို့ Scaramucci ကချက်ချင်းပဲကြေညာခဲ့ပါတယ်။အင်မီတော်မှာပြန်ကြားရေးအရာရှိအဖြစ်နှစ်လကြာတောင်းပန်ထမ်းဆောင်ခဲ့တဲ့Mike Dubke တာဝန်ကနေနှုတ်ထွက်သွားပြီးတဲ့နောက်ပိုင်းမှာကလေးက Mr. Spicer ဟာအဲ့ဒီတာဝန်ကိုထမ်းဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်း American ရှေ့နေချုပ် Jeff Sessions နဲ့မဲဆွယ်စည်းရုံးရေးကိစ္စဆိုင်ရာတွေကိုပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ American ဆိုင်ရာရုရှားသံတမန်ကြီးကသူ့ရဲ့ရုရှားမှာရှိတဲ့အထက်အရာရှိတွေကိုသတင်းပေးပို့ခဲ့တယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါဟာ Jeff Sessions ကရှေ့နေချုပ်ရာထူးအတီးပြူရေးထက်လွတ်တော်ကြားနာပွဲမှာသူထွက်ဆိုခဲ့တာတွေနဲ့ကွဲလွဲနေပါတယ်။ American ထောက်လှမ်းရေး Agency ရဲ့အရင်နဲ့လက်ရှိအရာရှိတွေရဲ့အဆိုကိုကိုးကားပြီး Washington Post သတင်းစာကြီးကဖော်ပြလိုက်တာပါရုရှားသံတမန်ကြီးဆာဂေးကစ်စလီယက်နဲ့သူ့အထက်အရာရှိတွေရဲ့စကားပြောဆိုဆက်သွယ်မှုတွေကိုအမေရိကန်ထောက်လှမ်းရေးတွေကကြားဖြတ်နားထောင်ခဲ့ရမှာသိရှိခဲ့ရတဲ့သတင်းချက်လက်တွေကိုကိုးကားဖော်ပြလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ February လကအထက်လွှတ်တော်ကြားနာပွဲမှာ Jeff Sessions ကမနှစ်ကသူ့ Donald Trump ရဲ့နိုင်ငံသားရေးမူဝါဒအကြံပေးဖြစ်တာဝန်ယူစဉ်မှာရုရှားတာဝန်ရှိသူတွေနဲ့ဆက်သွယ်ခဲ့တာရှိမရှိသူမမှတ်မိတော့ဘူးလို့ထွက်ဆိုခဲ့ပါတယ် Jeff Sessions ဟာရုရှားသံတမန်ကြီးကစ်စလီယက်နဲ့2016ခုနှစ်ဧပြီလအတွင်းသမ္မတလောင်းဒေါ်နယ်ထရမ့်နိုင်ငံသားရေးမူဝါဒမင်းကိုပြောအပ်ပြီးမှတစ်ကြိမ်ဇူလိုင်လရီပပ်ဘလစ်ကန်ပါတီညီလာခံမှတစ်ကြိမ်နှစ်ကြိမ်တိုင်တွေ့ဆုံခဲ့တယ်လို့မတ်လအတွင်းကသတင်းတွေမှာဖော်ပြခဲ့ကြပါတယ်ဒီသတင်းတွေကြောင့် Jeff Sessions ဟာသူရုရှားသံတမန်နဲ့တွေ့ခဲ့ပြီးမြဲထရမ့်မဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ပြန်ပြင်ပြီးပြောခဲ့ပါသေးတယ်အဲဒီနောက် American သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးရေးမှာတော့သူမပါဝင်ဖို့ Jeff Sessions ကိုယ်တိုင်ကဘေးဖယ်ပြီးနေခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ရှက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ထက်လွတ်တော်တရားရေးကော်မတီကစုံစမ်းစစ်ဆေးမှုတွေလုပ်နေတာမှာသမ္မတဒေါ်နယ်ထရမ့်ရဲ့သားအကြီးနဲ့ရွေးကောက်ပွဲအွန်လိုင်းကော်မတီဥက္ကဋ္ဌဟောင်းတို့ကိုလာမယ့်သတင်းပတ်တွေအတွင်းမှာတရားတွေ့ဆုံမေးမြန်းဖို့အတွက်ထက်လွတ်တော်တရားရေးကော်မတီနဲ့သူတို့နှစ်ယောက်တို့ဆွေးနွေးနေကြပါတယ်ဒေါ်နယ်ထရမ့်ဂျူနီယာနဲ့ပေါ်မန်နဖော့တိုဟာသူတို့ကိုတွေ့ဆုံမေးမြန်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့ထက်လွတ်တော်တရားရေးကော်မတီနဲ့ဆွေးနွေးညှိနှိုင်းနေသလိုစာရွက်စာတမ်းတွေတင်ပြဖို့ဖြစ်နိုင်ခြေအနေအထားနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးနေတယ်လို့ထက်လွတ်တော်တရားရေးကော်မတီကတောက်ကြနေမှာပြောကြားလိုက်ပါတယ်ထက်လွတ်တော်တရားရေးကော်မတီအနေနဲ့သူတို့နှစ်ဦးကိုရှေ့သတင်းပတ်အတွင်းအများပြည်သူရှေ့မောက်မှာထွက်ဆိုဖို့အတွက်ဆင့်ခေါ်မှာမဟုတ်ပေမဲ့အနာဂတ်မှာတော့အဲ့လိုလုပ်ကောင်းလုပ်ရနိုင်တယ်လို့ အဲ့ဒီကော်မတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူတို့နှစ်ယောက်စလုံးဟာပြီးခဲ့တဲ့2016ရွေးကောက်ပွဲတူမဲဆွယ်စည်းဝေးကာလအတွင်းရုရှားရှေ့နေနဲ့တွေ့ဆုံခဲ့တဲ့အတွက်စီးစစ်ခံရတာဖြစ်ပါတယ်ဒေါ်ထရမ့်ဂျူနီယာဟာရွေးကောက်ပွဲမှာသူ့အဖေရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ဟီလာရီကလင်တန်နဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေရဖို့မျှော်လင့်ချက်နဲ့ရုရှားရှေ့နေကို2016ဇွန်လမှာတွေ့ဆုံခဲ့တယ်လို့မှတ်တမ်းအချက်လက်တွေကဖော်ပြနေပါတယ်။ဒါပြင်ထက်လွတ်တော်ထောက်လန်းရေးကော်မတီကလည်းသမရထရမ့်ရဲ့သမတ်လည်းဖြစ်အကြီးအကျယ်ပြီးလည်းဖြစ်တဲ့ဂျယ်ရက်ကိုရှနာနဲ့တင်းလာနေမှာတရားတွေ့ဆုံမှာဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ
။စပိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလှည့်ပြောင်းပေးလိုက်တဲ့အယ်ဂိုင်ဒါအကြမ်းဖက်သမားလို့တန်လျာရှိသူတယောက်ကိုအကြမ်းဖက်သမားတွေကိုပံ့ပိုးမှုနဲ့ဆွဲချက်တင်ပြီးပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကပြည်ထောင်စုတရားရုံးမှာတောက်ကြနေကပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။2011ခုနှစ်တုန်းကပင်ဆယ်ဗေးနီးယားပြည်နယ်အရှေ့ပိုင်းခရိုင်တရားရုံးကနေအယ်ဂျီးရီးယားနိုင်ငံသားအယ်ရှာရက်ဖ်ဒမာရှေးကိုဆွီဒင်နိုင်ငံသားကတ်တုန်းစီယာလက်ဗစ်ကိုတတ်မှုတပ်ဖို့ကြံစည်မှုအပါအဝင်အကြမ်းဖက်သမားတွေကိုငွေကြေးပံ့ပိုးမှုနဲ့တရားစွဲဆိုခဲ့တာပါဆွီဒင်နိုင်ငံသားကတ်တွန်းစီယာလတ်စ်ဗစ်ကတမန်တော်မိုဟာမက်ကိုမတော်တရားပုံဖော်ခဲ့တာကြောင့်အစိုးရတွေကတပ်ပစ်ချင်နေကြတာဖြစ်ပါတယ်ဥရောပနဲ့အာရှတခွင်အကြမ်းဖက်ဝါဒစွဲတိုက်ခိုက်တာတွေလုပ်ဖို့လူသစ်စုဆောင်းတဲ့နေရာမှာအသေးခံဂျီဟတ်ဂျင်းရဲ့လို့နာမည်ကြီးသူအမေရိကန်နိုင်ငံသူကော်လင်းလာရော့စ်နဲ့အတူအဲ့ဒီဒမရှေးကပူးပေါင်းကြံစည်ခဲ့တယ်လို့အာဏာပိုင်တွေကယူဆပါတယ်။အထမမြောက်ခဲ့တဲ့ဆွီဒင်ကတ်တွန်းစီယာဝစ်ကိုလှုပ်ကြံတဲ့အစီအစဉ်အပါအဝင်အကြမ်းဖက်ဝါဒစွဲတိုက်ခိုက်တာတွေကြံစည်မှုနဲ့ဂျီဟတ်ဂျင်းဟာလောလောဆယ်ထောင်ဆယ်နှစ်ကြာနေပါပြီ။အင်တာနက်အွန်လိုင်းမှာ Black Flag အလံနဲ့အဖြစ်လူသိများတဲ့ဒမရှေးဟာသမ္မတထရမ့်အစိုးရလက်ထက်မှာအကြမ်းဖက်ဝါဒစွဲတိုက်ခိုက်မှုနဲ့ဆက်ဆက်တဲ့ဆွဲချက်နဲ့ပထမဆုံးတရားရင်ဆိုင်ရတဲ့နိုင်ငံသားသားဖြစ်ပါတယ်ရှင
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဟယ်မန်ပြည်နယ်မှာအမေရိကန်ကတာလီဘန်သဘုံတွေကိုလေကြောင်းကနေတိုက်ခိုက်နေနေမှုအတွင်မှားပြီးပြတ်ခတ်ခဲ့တာကြောင့်အာဖဂန်အစိုးရတပ်သား15ယောက်ထပ်မံတိုက်ဆုံသွားတယ်လို့အာဖဂန်ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတွေကတောက်ကြနေကအတည်ပြုပြောကြားလိုက်ပါတယ်ဒီဖြစ်ရပ်ကအာဖဂန်အစိုးရတပ်တွေနဲ့တာလီဘန်သဘုံတွေတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ Garage ခရိုင်မှာဖြစ်ပွားခဲ့တာလို့ဆိုပါတယ်နောက်ဖက်တိုက်ပွဲတွေအတွင်းမှာအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်ကနေပြတ်ခတ်တိုက်ခိုက်ခဲ့တဲ့ဒုံးကြီးတွေလုံခြုံရေးကင်းစခန်းတစ်ခုကိုထိမှန်ခဲ့တယ်လို့ကံကာကွယ်ဝန်ကြီးဌာနပြောခွင့်ရဒေါ်လတ်ဝါဇီရီကပြောပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်15ယောက်ထပ်မံတိုက်ဆုံပြီးတော့တယောက်ဒဏ်ရာရခဲ့ပါတယ်အာဖဂန်တပ်ဖွဲ့တွေနဲ့ဒူဒေသခံလုံခြုံရေးတာဝန်ရှိသူတို့လည်းတိုက်ဆုံခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကအတည်ပြုပါတယ်အမေရိကန်စစ်တပ်ဘက်ကကြေညာချက်ထဲမှာတော့ဒီတိုက်ဆုံမှုဟာကံကောင်းအကြောင်းမလားဆိုတာနဲ့ဖြစ်သွားခဲ့တာဖြစ်ပြီးတော့ဒီလိုဘာကြောင့်ဖြစ်ခဲ့တယ်ဆိုတာကိုသိနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကတိပြုထားပါတယ်တာလီဘန်တွေကအဲ့ဒီ garage ခရိုင်ကိုပြန်ပြီးတော့တည်ယူနိုင်ဖို့အတွက်ကြာသပတေးနေ့မှာတိုက်ခိုက်ခဲ့စဉ်အခုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာပါအသေးခံဘုံခွဲသူ၃ဦးကလုံခြုံရေးကင်းစခန်းတွေကိုဖောက်ခွဲရေးပစ္စည်းတွေအပြည့်တင်လာတဲ့ကားတွေနဲ့တိုက်ခိုက်ခဲ့ရကနေတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာထိမ့်သိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်မပေးဘူးဆိုရင်ဆိုးဝါးတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူဖို့အသင့်ပြင်ဆင်ထားပြီးဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။အီရန်နိုင်ငံမှာမတရားအကျဉ်းချခံနေရတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ပြန်လာနိုင်ကြဖို့လွှတ်ပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးတကယ်လို့လွှတ်မပေးခဲ့ဘူးဆိုရင်တော့နောက်ထပ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူရလိမ့်မယ်လို့တောက်ကြနေကထုတ်ပြန်တဲ့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။အထိမ့်သိမ်းခံအမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနေရေးထိုင်ရေးအဆအဆအဆင်ပြေအောင်လုပ်ပေးဖို့လေအီရန်နိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းတောင်းဆိုလိုက်ပါတယ်။အီရန်ဆိုရကနေတရုတ်နယ်ဘွားအမေရိကန်နိုင်ငံသားရှူယီဝမ်ကိုလျှို့ဝှက်ထောက်နှိုင်းရေးလုပ်တယ်လို့စွပ်စွဲပြီးဒီသတင်းပတ်အတွင်းမှာထောင်ဆယ်နှစ်ချမှတ်ခဲ့ပြီးတဲ့နောက်အင်ဂျီရောကအခုလိုတုံ့ပြန်လိုက်တာပါ။အငြိမ်းစားအမေရိကန်တရားရေးဥပဒေစိုးမိုးရေးအရာရှိရောဘတ်လေဗင်ဆင်ဆိုသူဟာလည်းလွန်ခဲ့တဲ့10နှစ်ကျော်ကတည်းကအီရန်နိုင်ငံခီးစဉ်တွေမှာပျောက်ဆုံးခဲ့တာနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်ဆီယမတ်နာမာဇီနဲ့သူ့ဖခင်ဘာကာတို့ကိုအီရန်မှာထိမ့်သိမ်းထားဆဲဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။ဒဇဂန်တွေကိုဖမ်းဆီးထားတာတွေဆက်လုပ်နေတဲ့နိုင်ငံတွေအားလုံးကိုလည်းအပြစ်တင်ဆုံးချကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်တရားသူကြီးကမက္ကဆီကိုမွေးခိုင်းကောင်းဆောင်တူကိုထောင်ဒဏ်နဲ့30ချမှတ်လိုက်ပါတယ်။ဒါပြင်ဇေတ္တမှုရဲ့ဂိုင်းကောင်းဆောင်ဗ Velasque Caballero ကိုမွေးစေဝါနဲ့ဆက်နွယ်တဲ့ရာဇဝတ်မှုတွေအတွက် American Dollar 10သန်းတန်ငွေပေးဆောင်ဖို့လဲအဲ့တရားသူကြီးကအမိန့်ချလိုက်ပါတယ်။သူကို Mexico အနာပိုင်းတွေက2012မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့နောက်တရားရင်ဆိုင်ဖို့အတွက် American ကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။2014ခုနှစ်ကတော့သူကမွေးစေတွေတင်သွင်းဖျန့်ချီတာနဲ့ပတ်သက်ပြီးတော့အပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။ထောင်ကနေပြန်လွတ်တဲ့အခါမှာတော့သူကို Mexico နိုင်ငံကိုပြန်ပို့မယ်လို့ယူဆရပါတယ်ခင်ဗျာ။
American ပြည်တော်စု Minnesota ပြည်နယ် Minneapolis မြို့မှာပြီးခဲ့တဲ့သတင်းပတ်ကရဲရရှိတယောက်ကအသက်40အရွယ် Australia နိုင်ငံသူတယောက်ကိုတနက်နေ့ပြစ်လို့တေဆုံးခဲ့တာကြောင့် Minneapolis မြို့ရဲ့မြို့တော်ဝင်ကတာဝန်ရှိတဲ့ရဲချုပ်ကိုနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ် Minneapolis မြို့ရဲ့ရဲချုပ် Jenny Hatto ကမြို့တော်ဝင်ရဲ့တောင်းဆိုချက်အတိုင်းနှုတ်ထွက်ပေးလိုက်ပြီးဒီဖြစ်ရပ်ဟာရဲတယောက်တည်းရဲ့အစဉ်ချင်းမဲ့လုပ်ရတာဖြစ်ပြီးဒီလိုမဖြစ်တင်ကြောင်းနဲ့ Minneapolis ရဲတပ်ဖွဲ့ရဲ့လေ့ကျင့်သင်တန်းတွေနဲ့စံထားတဲ့တံပိုးတွေကိုကိုစားမပြုပါဘူးလို့တင်စာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ရှင်
။ American ပြည်တော်စု California ပြည်နယ် Yosemite မြို့သားဦးရင်အနီးနားတစ်ဝိုက်ကတောင်ကြီးတွေမှာရှိတဲ့တောင်ပူဇာတွေတော်မီလောင်ကျွမ်းခဲ့တာကြောင့်အင်ဂျီတွေဒါဇင်နဲ့ချီပျက်စီးခဲ့ပြီးတော့မြေ area hectare 3000လောက်မီလောင်သွားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်တဲ့ဒေါခင်စိုးဝင်းတို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ဆယ့်နှစ်ရတာမြန်မာပြည်ခီးစဉ်အပြီးသတင်းထုတ်ပြန်ချက်ဟာရေဝိယဆန်တဲ့ဆွဆွဲမှုတွေနဲ့မာယွန်းတဲ့အချက်လက်တွေပါတဲ့အတွက်စိတ်ပျက်မိတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကကြေညာချက်ထုတ်လိုက်ပါရယ်။အခုလိုအစိုးရဘက်ကကုလအထူးကိုယ်စားလှယ်ရဲ့ပြောဆိုချက်ပေါ်အထူးဂရုပြုပြီးသူတို့ရဲ့အမြင်ကိုချက်ချင်းတုံ့ပြန်တာဟာကောင်းပေမဲ့နိုင်ငံတကာကစိုးရိမ်နေစေလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဒီမိုကရေစီဖော်ဆောင်မဲ့အယက်တာအစိုးရလက်ထက်မှာကုလနဲ့ပူးပေါင်းဆောင်ရွက်စေခြင်းတယ်လို့တိုက်တွန်းမှုတွေရှိပါတယ်။အခုလိုအမြင်သုံးသက်ချက်တွေကိုမတ်စုမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာ12ရက်တာကြာမြင့်ခဲ့တဲ့သူမရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့တာပါအစိုးရအသစ်လက်ထက်မှာတတိယကြိမ်မြောက်လာရောက်ခဲ့တဲ့သူခီးစဉ်တွင်ကန့်သတ်ပိတ်ပင်မှုတချို့ရှိခဲ့တာနဲ့အထူးသဖြင့်ရခိုင်ပြည်နယ်ဘက်ကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုတာပြောဆိုခဲ့တယ်လို့ဒေါက်တာစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရသာအစိုးရအသစ်လက်ထက်မှာအရင်အစိုးရတွေကျင့်သုံးတဲ့နီးပြူဟာတချို့ကိုကျင့်သုံးနေစေမြင်ခဲ့ရတာကြောင့်စိတ်ပြတ်မိတယ်လို့ပြောသွားပါတယ်ဒီအပေါ်မှာမြန်မာအစိုးရဘက်ကဒေါက်တာရဟီလီရဲ့ဒီလိုပြောဆိုချက်ဟာရေဘူးရဆန်နဲ့ဆွဆွဲမှုတွေနဲ့မှားယွင်းတဲ့အချက်လက်တွေပါတဲ့အတွက်စိတ်ပြတ်မိတယ်ဆိုပြီးချက်ချင်းဆိုသလိုကြေညာချက်ထုတ်တုံ့ပြန်ခဲ့ပါတယ်အစိုးရရင်ဆိုင်ဖြေရှင်းနေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ဆယ်စုနှစ်နဲ့ချီကျုံနေရတဲ့ပြည်တွင်းပဋိပက္ခအထူးကြံမှုဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့ရတဲ့ပြဿနာတွေကိုဖြေရှင်းနေရတဲ့အခက်အခဲတွေကိုထည့်သွင်းဖော်ပြခဲ့မယ်လို့မျှော်လင့်ခဲ့ပေမဲ့လို့ထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးဆိုတာကိုလည်းပြောဆိုထားပါတယ်လူခွေလှူရှားသူတူဦးဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ဒီလိုအပြန်အလှန်ပြောဆိုချက်တွေအပေါ်အခုလိုသုံးသပ်ပါတယ
်ကောင်းဘက်ကလည်းတွေ့တယ်လို့ကျွန်တော်တို့ခါလေးအစိုးရဘက်ကလည်းနှစ်ခုလုံးမြင်နိုင်ပါတယ်အကောင်းဘက်ကတော့မစ္စယန်ဟီလီရဲ့ပြောကြားချက်ကိုလက်ရှိအစိုးရအနေနဲ့တောင်းတေးချဂရုစိုက်တယ်နောက်ဘယ်နေရာတွေမှားလဲဘယ်နည်းလိုမျိုးဖြစ်လဲဆိုတော့သူတို့ရဲ့အယူဆကိုပွန့်ပွန့်လင်းလင်းပြန်လဲတုတ်ပြန်မှုကဒါကောင်းတဲ့ဘက်ကပြောမယ်ဆိုတော့ကောင်းတယ်လို့ပြောလို့ရပါတယ်တကယ်လို့ဒီလိုမျိုးကိစ္စတွေမှာမှားယွင်းနေတယ်ဒါမှမဟုတ်ရှိရင်တချို့အချက်လက်တွေကိုမကျေနပ်ဘူးဆိုလို့ရှိရင်ဒါပူပေါင်းလို့ဆောင်တဲ့နီလန်းကိုပုံပုံပြရှာဖွေဖို့လိုအပ်ပါတယ်ဘာလို့မစ္စယန်ဟီလီဘကပြောကြတဲ့တချို့အချက်တွေကလည်းမှန်တဲ့လောက်မှန်ပါတယ်ဒါကတော့အရင်လိုပဲသွာလာခွင့်မရတဲ့ကိစ္စမျိုးရှိတယ်လို့ဒီနှစ်အပိုင်းမှာသွာလာမှုနဲ့ပတ်လို့ပူကန့်တတ်မှုရှိတယ်အဲ့တော့သူ့ရဲ့တာဝန်ဖြစ်တဲ့အချက်လက်တွေစုစည်းမှုတွေကမလိုအပ်တယ်လို့မရရှိတဲ့အချက်တွေသူတင်ပြသွားပါတယ်အဲ့တော့ဒီဟာလေးကကျွန်တော်အဖြစ်ပြောမယ်စာပုံမအားကောင်းပြီးတော့သတင်းချက်လက်တွေအမှန်တကယ်ရနိုင်တဲ့နီလန်းကိုဖြေရှာပြီးလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့ထင်ပါတယ်
စစ်စိုးရလက်ထက်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အရသာအစိုးရလက်ထက်မှာတော့လူခွေအခြေအနေတွေဟာတိုးတက်လာမယ်လို့မျှော်လင့်ချက်တွေရှိခဲ့ကြပေမဲ့စိုးရိမ်နေရတဲ့အခြေအနေတွေအပေါ်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်မှုတွေကိုပိုအရှိန်မြင့်လှုပ်ဆောင်သင့်တယ်လို့ Free Thinker အဖွဲ့ကလူခွေလှူရှားသူမတ်သိန်းနီဦးကရှုမြင်ပါတယ
်ဒီလူခွေကိုယုံကြည်သူတွေအနေနဲ့ကပေါ့နော်ရသာအစိုးရကိုဒီလူခွေကွယ်ဆောင်ရှောက်မှုတွေ Democratic Practices တွေမှာပို့ပြီးတော့လှုပ်ဆောင်နိုင်တယ်ဆိုတဲ့ခေါင်းသိက္ခာ 场面是不平衡的了是大家不能比看你的这些现在也要拿到这些咱们会下来嘛人家的大爷对两年那叫警察爷的看看爷所谓这种都想起你我怎么都找到平衡的哪里但是呢比如大岁亚大大的话比如不帮你我们都不做呢就像家在看看妈妈的性格呢我那肯定要有一个背书的从那些谁你的一个背书的时候不知道为什么后来的时候咋说起来的时候就看咋的去所以哎呦那应该在给别人家对你的啊来的那超没了过那别人家嘛是一个人心里没长你的嘞你开咋来的你拿的去所以这个路上比这三年是你我们现在你也心中跟谁这个社会的不大过哟非常希望比较广然后中央是推动地来没所以像这样的商业过来就这个单阿屁黑灯放下压压来的密码的心啊确实买你困难你啊不能让被受来的都吃瓜的你要好的啊当你年用啊变去新年去新年那时候嘞我妈应该是在这里的比如从我们就明明他的所以这个在这里的妈应买的时候嘞开妈妈有这个没有买到了这样的
မြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ပြည်နယ်နဲ့စည်ရေးပဋိပက္ခတွေဖြစ်နေစေရှမ်းပြည်နယ်ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကချိုးပေါက်ခံနေရစေလူခွင့်ရေးအခြေအနေတွေအပေါ်ကုလနဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအမြင်ရှင်းလင်းအောင်အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့သာဖြေရှင်းစေလိုပါတယ်လို့လည်းဦးအောင်မျိုးမင်းကအကြံပြုပါတယ်
တစ်ဖက်ကအစိုးရရဲ့ရင်းချက်ဖြစ်နေတော့အရာမျိုးလည်းကျွန်တော်သဘောပေါက်တယ်ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာကဒီကိစ္စနဲ့ပတ်သက်လို့အစိုးရဘယ်လိုမျိုးပူးပေါင်းဆောင်ရွက်မှုတော့မျှော်လင့်နေပါတယ်အဲဒါကြောင့်ပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘဲနဲ့မလုံဆောင်မှုဆိုရင်ပုံမူပြီးတော့အစိုးရဘောတန်ပြရရှိလာမယ်ပူးပေါင်းဆောင်ရွက်မှုလုံဆောင်တဲ့ပုံစံမျိုးကျင့်သုံးပေးပါလို့လည်းတိုက်တွန်းနေပါတယ
်ဇူလိုင်လ10ရက်ကနေ21ရက်နေ့အထိကြာမြင့်ခဲ့တဲ့ဒေါက်တာရန်ဟီလီရဲ့12ရက်တာမြန်မာခီးစဉ်အတွင်းရန်ကုန်နေပြည်တော်အပြင်ကရင်ရှမ်းနဲ့ရခိုင်ပြည်နယ်ကတချို့နေရာတွေကိုတွားရောက်ခဲ့ပေမယ့်ဒီတစ်ခေါက်မှာတော့စီးရဲတင်းမာနေစေကချင်ဘက်ကမတွားခဲ့ပါဘူးရခိုင်ပြည်နယ်အတွင်းကနေရာတချို့နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းကသူမတွားလို့တဲ့နေရာတချို့လုံခြုံရေးအခြေအနေကတွားခဲ့မရခဲ့ပါဘူးမြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့ခီးစဉ်တွင်တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာလာမယ့်အောက်တိုဘာလကြာရင်အပြည့်အစုံအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံနဲ့ဒီသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအကြောင်းကိုတင်ပြပေးပါမယ်နိုင်ငံရဲ့ဆိုးဝါးလာတဲ့အတွေ့အကြုံတွေပေါ့အခြေခံပြီးတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေကပြောကြားခဲ့ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာဇူလိုင်လ20ရက်နေ့ကကျင်းပခဲ့တဲ့ရေတရံဇာရနဲ့ဘေးအန္တရာယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးကိုဒုသမ္မတဦးဟင်ရီဗန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့မိုင်းအင်ဂျင်နိုင်တင်ပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံဟာတဘာဝဘေးအန္တရာယ်အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေစီးရင်မှထိတ်ဆုံးကပါဝင်နေတာပါ။ဒါကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ရေးဟာအလွန်အရေးပါတယ်ဆိုတာကိုလက်ရှိအစိုးရအနေနဲ့ခံယူထားပြီးကုလသမဂ္ဂနဲ့ထိတိယောက်ယောက်ပူးပေါင်းဆောင်ရွက်နေကြောင်းရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးကိုတက်ရောက်လာတဲ့ဒုသမ္မတဦးဟင်နရီဘန်တီယူကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရေနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူဦးဆောင်တဲ့ကော်မတီကနေဥပဒေကြမ်းရေးဆွဲနေကြောင်းအစည်းအဝေးမှာအခုလိုပြောသွားပါတယ
် The National Water Resources Committee is drafting water law in
အနာဂတ်အတွက်ချမှတ်ထားတဲ့ရေအရင်းမြင့်မူဝါဒနဲ့အညီရေတယံဇာတဥပဒေကြမ်းကိုအမျိုးသားအဆင့်ရေအရင်းမြင့်ကော်မတီကရေးဆွဲနေပါတယ
်အထူးသဖြင့်မြမတမိုင်းမှာအကြီးမားဆုံးစိုက်ကလုန်းမုန်တိုင်းဖြစ်တဲ့2008နာဂစ်စိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုအတွင်းလူပေါင်း3000ချီတိတ်ဆုံးခဲ့တဲ့ဖြစ်ရပ်မှာတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စစ်အစိုးရရဲ့တာဝန်မဲ့လုပ်ရက်ကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်ဒါပေမဲ့2011ခုနှစ်သမ္မတဦးသိန်းစိန်ဦးဆောင်တဲ့ရပ်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စနစ်တကျကင်တွယ်ဖြေရှင်းနိုင်အောင်စ조사အထောက်အမှုတွေလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့နိုင်ငံရဲ့ထိတ်ဆုံးအဆင့်ဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးတက်ရောက်လာသူတွေကိုအခုလိုပြောပါတယ်
To ensure the systematic management of disaster risks, Myanmar already integrated disaster
risk. ဘာဝဘေးအန္တရာယ်တောင်းနေတဲ့အခြေအနေကိုစနစ်ကျစီမံခန့်ခွဲနိုင်ဖို့တရားစီရေးအတွက်ဘာဝဘေးအန္တရာယ်စီမံခန့်ခွဲဥပဒေကို2013ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။ 2016ခုနှစ်မှာဒီမိုကရေစီနီးလမ်းနဲ့ရွေးချယ်ခံခဲ့ရတဲ့ဆိုရစတဲ့အုပ်ချုပ်တဲ့အချိန်မှာတော့တိုင်းပြည်တွင်းရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုနိုင်ငံရဲ့လူမှုရေးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအားလုံးထက်ဦးစားပေးရမယ့်ကိစ္စလို့အတိအမှတ်ပြုခဲ့ပါတယ်
ဒါအပြင်ဆိုက်ကလုန်းမုန်တိုင်းတံအများဆုံးခံရတဲ့မြန်မာနိုင်ငံမှာမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ရေးအတွက်ကမ္ဘာ့ဘဏ်အကူအညီနဲ့စီစဉ်ဆောင်ရွက်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
် We have planned and managed for building cyclone shelters along the coastal and
ကယ်ယုံနဲ့တခြားနယ်မြဝကျွန်းမဒေသတွေမှာဆိုက်ကလုန်းမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ဖို့အတွက်အစီအစဉ်ချမှတ်ဆောင်ရွက်နေပါတယ်ဒါအပြင်ဒီကယ်ဆယ်ရေးစခန်းတွေဟာတခြားကိစ္စတွေအတွက်လည်းအသုံးပြုနိုင်မှာဖြစ်ပါတယ်နောက်ကယ်ဆယ်ရေးနဲ့ကုညီစောင့်ရှောက်ရေးအတွက်ဆိုက်ကလုန်းကယ်ဆယ်ရေးစခန်းတွေနဲ့ရွာတွေကြားမှာလမ်းပန်းဆက်သွယ်ရေးကောင်းမှုဖို့အစီအစဉ်ထားပါရယ်ရဟတ်ရင်တွေဆင်းသက်နိုင်ဖို့နေရာလဲဒီစီစဉ်မှာပါဝင်မှာဖြစ်ပါရယ
်မြစ်ချောင်းအင်းရိုင်ပေါ်များတဲ့မြန်မာနိုင်ငံမှာနောက်ထပ်ရင်ဆိုင်နေရတဲ့ကြီးမားတဲ့အန္တရာယ်တစ်ခုကတော့မြစ်ကမ်းပါတိုက်စားမှုဖြစ်လာကြောင်းနဲ့ဒီအတွက်နိုင်ငံတကာအကူအညီတွေအများကြီးလိုအပ်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါရယ်စစ်တမ်းကောက်ယူတဲ့ကိန်းဂဏန်းအချက်လက်တွေအရရေကြီးတာရေရှားပါတာစတဲ့ရေနဲ့ဆက်ဆက်နေတဲ့သဘာဝဘေးအန္တရာယ်တွေဟာလည်းမြန်မာနိုင်ငံမှာအဖြစ်များဆုံးတွေ့ရတယ်လို့ဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာပြောသွားပါတယ်ဇူလိုင်လ20ရက်နေ့ကကျင်းပတဲ့ရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးမှာရာသီဥတုပြောင်းလဲမှုအခြေအနေနဲ့လိုင်လျောညီထွေမှုရှိအောင်ဘယ်လိုလှုပ်ဆောင်ကြမလဲ။နောက်ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အပါအဝင်သိပ္ပံနဲ့နည်းပညာတီထွင်ဆန်းသစ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ရှင
်။ဒေါက်တာရှင်များရှင်။နယ်သာလန်နိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းရာသီဝဲမှုတွေကျဆင်းလာတာပြမှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြမှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VRS နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သူတွေအနေနဲ့ VRS ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာမြို့မိုးဆောင်မြို့နားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့သတင်းလွှတ်လပ်ခွင့်ဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာလွတ်လပ်စွာသတင်းရယူခွင့်ဥပဒေစတင်ကျင့်သုံးခဲ့တာဒီလဇွန်လမှာဆိုရင်290ဖြစ်သွားပါပြီ။ဥပဒေအရအစိုးရအနေနဲ့ပွင့်လင်းမြင့်သားမှုရှိဖို့တရားဝင်အထောက်ထားမှတ်တမ်းတွေကိုလိုအပ်ရင်တစုံတယောက်ကတောင်းခံပိုင်ခွင့်ရှိဖို့ပြဋ္ဌာန်းထားပါတယ်။အစိုးရရဲ့တရားဝင်သတင်းချက်လက်မှတ်တမ်းတွေကိုတောင်းခံရမှာပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်နိုင်တဲ့ကိစ္စမျိုးကလွဲလို့တန်ကိစ္စအများစုမှာသက်ဆိုင်ရာကအချက်လက်တွေကိုထုတ်ပြန်ပေးရလေးရှိပါတယ်။နှစ်ပေါင်း90ဖြတ်တန်းခဲ့တဲ့လွတ်လပ်စွာသတင်းရယူခွင့်ဥပဒေအကြောင်း VOA သတင်းတောက် Editor Tunelery ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြထားပါတယ်ရှင်။
လွတ်လပ်စွာသတင်းရယူခွင့်အဥပဒေဟာအများပြည်သူသိသင့်တဲ့သတင်းအချက်လက်တွေပေးနိုင်အောင်အမှတ်ကံပေးထားတဲ့တန်ဖိုးမဖြတ်နိုင်တဲ့ဥပဒေတရားဖြစ်သတင်းသမားတွေခံယူထားကြပါတယ်။နယူးယောက်ခြေဆိုင် BuzzFeed Internet သတင်းဌာနကသတင်းမှန်ဖော်ထုတ်ရေးသားသူ Jason Leo Poe ကတော့ဥပဒေကိုလက်တွေ့ကျင့်သုံးရကအကျိုးကျေးဇူးတွေရှိခဲ့တဲ့အကြောင်း Skype ကနေတစင်ဗီဒီယိုကိုပြောဆိုခဲ့တာပါ
။ I know from first-hand experience that I've been able to successfully obtained documents from various government agencies
ဆိုရဌာနတော်တော်များများကမှတ်တမ်းတွေရခဲ့တဲ့အတွက်မမမကန်လုံးမှုဖြုံတီးမှုအလွယ်သုံးစားလုံးမှုအနိုင်ကျင့်မှုတွေကိုဖော်ထုတ်နိုင်တာမျိုးကျွန်တော်ကိုယ်တိုင်လက်တွေ့ကြုံခဲ့မှုပါတယ
်သူရဲ့တောင်းခံချက်ကြောင့်ပဲနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့ထောင်နဲ့ချီတဲ့အီးမေးလ်တွေကိုပြီးခဲ့တဲ့နှစ်ထဲနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပေးခဲ့ရတာပါ
သတိ Department will make publicly available online approximately 1000 additional pages from former secretary Clinton's email account
ဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်တွေကခန့်မှန်းခြေစာမျက်နှာပေါင်း1000လောက်ကိုအွန်လိုင်းမှာအများပြည်သူသိနိုင်အောင်ထပ်မံထုတ်ပြန်ပေးသွားမှာဖြစ်တဲ့အကြောင်းမနစ်ကနိုင်ငံခြားရေးဝန်ကြီးဌာနမှပြောဝင်ရပုဂ္ဂိုလ်ဖြစ်တာဝန်ယူခဲ့တဲ့ဂျွန်ကာဘီကပြောဆိုခဲ့တာပါထုတ်ပြန်ချက်တွေအရထိတ်တန့်တန်တမန်ဖြစ်တာဝန်ယူထားစဉ်အလုပ်ကိစ္စတွေကိုကိုယ်ပိုင်အီးမေးလ်နဲ့အသုံးပြုခဲ့ကြောင်းလည်းပေါ်ပေါက်ခဲ့ပါတယ
် I felt that these emails would provide the public with great insight into how she performed as Secretary of State.
အနေနဲ့ဝန်ကြီးအဖြစ်ဘယ်လိုဆောင်ရွက်ခဲ့လဲသူရဲ့ဆောင်ရွက်ချက်တွေကသမရတာဝန်ယူရမယ်ဆိုရင်ဘယ်လိုဖြစ်လာနိုင်တယ်ဆိုတာတွေကိုဒီအီးမေးလ်တွေကတစ်ဆင့်အများပြည်သူအနေနဲ့အတွင်းကြကြသိလာနိုင်တယ်လို့ကျွန်တော်ကတော့ခံစားမိပါတယ်။နောက်ဆိုကျွန်တော်ကလူထုကိုခြောက်ပြနိုင်ဖို့ကြိုးစားခဲ့တာတွေအပေါ်ကိုပိုင်အီးမေးလ်ကိုသုံးခဲ့တဲ့ကိစ္စကလွန်မိုးသွားခဲ့ပြီးဒီကိစ္စကိုပဲတစ်နှစ်ကျော်လောက်အာရုံစိုက်ခဲ့ကြပါတယ်။
လလဆာတရင်ရယူခွင့်အဲ့ဥပဒေ290ပြည်လာခဲ့ပြီမလဲအချက်လက်မှတ်တမ်းတောင်းခံမှုတွေကိုခွင့်ပြုခဲ့တာကတော့ဆရာကိုင်းတော့မကျော်ပါဘူးတရင်လလခွင့်လှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Reporters Committee for Freedom of Press ကအထံမှရှယ်ကတော့အစိုးရအနေနဲ့ပုံမပြီးလျှို့ဝှက်လာတဲ့လက္ခဏာတွေတွေ့နေရတယ်လို့ဆိုပါတယ
် The data that we have shows is that over the course of the last decade
လုံခဲ့တဲ့နှစ်အတွင်းအချက်အလက်တွေအရအစိုးရဘက်ကချွင်းချက်အဖြစ်သတ်မှတ်ပြီးတောင်းခံချက်တွေကိုညှင်းဆန်တဲ့အရေးအတွက်ကတဖြည်းဖြည်းတိုးလာနေပါတယ်
အစိုးရဌာနတွေကအချက်လက်ထုတ်ပြန်ပေးဖို့ညှင်းဆန်မှုတွေတိုးလာတဲ့အမျှတရားစွဲဆိုရည်လည်းပုံများလာနေတာပါလွတ်လပ်စွာသတင်းရယူခွင့်အဥပဒေအရတရားစွဲတဲ့လုပ်ငန်းတွေမှာဥဆောင်ပါဝင်နေတဲ့အဒမ်မာရှယ်ကတော့အမေရိကန်ပြည်ထောင်စုမှာအစိုးရအနေနဲ့ပုံလင်းမြင့်သားမှုရှိလို့ဆရာတွေအများကြီးရှိသေးတယ်လို့မြင်ပါတယ
် The problem is that in practice when you get into the bureaucracy of federal agencies
ဆိုရဌာနတွေရဲ့ဘယူရိုကရေစီရန်နေရာနဲ့တရားစီရင်စနစ်ထဲကအမှုခင်းနေကြရောက်သွားတဲ့အခါသတင်းချက်လက်ရဖို့အင်မတန်ခက်ခဲတာလက်တွေ့မှာပြဿနာဖြစ်နေပါတယ်
။ဒါပေမဲ့လည်းသတင်းသမားတွေလူမှုအဖွဲ့အစည်းတွေအနေနဲ့အခြေအနေတွေတိတိကျကျပိုတိုးတက်လာအောင်လုပ်နိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါတယ်
။ The journalists here and the civil society groups are so committed to
ဒီမှာရှိတဲ့သတင်းသမားတွေနဲ့လူမှုအဖွဲ့အစည်းတွေကသတင်းရယူခွင့်အုပ်တွေပေါ်အခိုင်အမာယက်တည်နေကြပါတယ်။တူတက်မှုနှေးကွေးလွန်ပြီးစိတ်ပျက်စရာစိတ်ဒဏ်ကျစရာတွေကြုံခဲ့ရတာတော့မှဥပဒေအတိုင်းဖြစ်အောင်လုပ်ဖို့ခွန်အားတွေစိတ်ဓာတ်တွေအပြည့်နဲ့ပိုကောင်းအောင်ကြိုးစားကြပါတယ်။ဒါကြောင့်လည်းမျှော်လင့်စရာတွေတော့အများကြီးရှိတယ်လို့ထင်ပါတယ်
။290ပြည်လာတဲ့ဒီကနေ့အချိန်မှာလဲလွတ်လပ်စွာသတင်းရယူခွင့်အုပ်ပြာအများပြည်သူသိသင့်တာတွေကိုဖော်ထုတ်ဖို့အစိုးရအနေနဲ့တာဝန်ခံမှုရှိဖို့ကြိုးပမ်းရမှာသတင်းသမားတွေအတွက်အားထားနေရတဲ့ဥပဒေတစ်ခုဖြစ်ရပ်တည်နေစေဖြစ်ပါတယ်ခင်ဗျာ
။ကုအောင်လုံးတင်ပြခဲ့တာဖြစ်ပါတယ်ရှင်။စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်တစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်တင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတအိမ်ပြည်တော်ပြန်ကြားရေးအရာရှိသစ်ကိုတောက်ကြနေကခန့်လိုက်ပြီးတော့လက်ရှိအိမ်ပြည်တော်ပြောခွင့်ရပုဂ္ဂိုလ်ရှွန်စပိုင်ဆာကတော့ယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗန်နာငွေကြေးဆိုင်ရာလုပ်ငန်းတွေအစုရှယ်ယာလုပ်ငန်းတွေရဲ့မန်နေဂျာဟောင်းဖြစ်တဲ့အန်တိုနီစကာရမူချီကိုပြန်ကြားရေးအရာရှိတာဝန်ကိုပေးအပ်လိုက်တာဖြစ်ပါတယ်။ဒါကြောင့်လက်ရှိအိမ်ပြည်တော်ပြောခွင့်ရအဖြစ်လှုပ်ဆောင်နေတဲ့ရှွန်စပိုင်ဆာဟာလာမယ့်လကစတင်ပြီးတော့ယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့စတင်လိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်တရားရေးကော်မတီကစုံစမ်းစစ်ဆေးမှုတွေလုပ်နေရမှာသမ္မတဒေါ်နယ်ထရမ့်ရဲ့သားအကြီးနဲ့ရွေးကောက်ပွဲအောင်နိုင်ရေးကော်မတီဥက္ကဋ္ဌဟောင်းတို့ကိုလာမယ့်သတင်းပတ်တွေအတွင်းတရားတွေ့ဆုံမေးမြန်းဖို့အတွက်အထက်လွှတ်တော်တရားရေးကော်မတီနဲ့သူတို့နှစ်ယောက်ဆွေးနွေးနေကြပါတယ်။ဒါ့အပြင်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းသမ္မတရဲ့သမတ်လည်းဖြစ်အကြီးတန်းကြံပေးလည်းဖြစ်တဲ့ Jared Kushner နဲ့တင်းလာနေမှာတရားတွေ့ဆုံမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။အမေရိကန်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းအမေရိကန်ရှေ့နေချုပ် Jeff Sessions နဲ့မဲဆွယ်စည်းရုံးရေးဆိုင်ရာကိစ္စရပ်တွေပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာရုရှားတန်ဘတ်ကြီးကရုရှားမှာရှိတဲ့အထက်အရာရှိတွေကိုသတင်းပေးပို့ခဲ့တယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါဟာ Jeff Sessions ရှေ့နေချုပ်ယာဒူးအတီပြူရေးအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့တာနဲ့တော့ကွဲလွဲနေပါတယ်။အမေရိကန်ထောက်လှမ်းရေးအေဂျင်စီရဲ့အရင်နဲ့လက်ရှိအရာရှိတွေရဲ့အဆိုကိုကူးကပြီးတော့ Washington Post သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဟဲလ်မတ်ပြည်နယ်မှာအမေရိကန်ကတာလီဘန်သဘုံတွေကိုလေကြောင်းကနေတိုက်ခိုက်မှုအတွင်းမှာမှားပြီးပစ်ခတ်ခဲ့တာကြောင့်အာဖဂန်အစိုးရတပ်သား15ယောက်ထပ်မံတေဆုံးသွားတယ်လို့အာဖဂန်ဘက်ကပြောကြားလိုက်ပါတယ်ခင်ဗျာ
။သတင်းအကျဉ်းချုပ်ကိုကိုရင်နိုင်တင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.